လက်နက်ကိုင်ပဋိပက္ခတွေကြောင့်ရှမ်းပြည်နယ်တွင်ထွက်ပြေးတိမ်းရှောင်နေရတဲ့ဒုက္ခသည်ပြည်နာကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ဦးဆောင်တဲ့လွှတ်တော်အစ်မတင်ပြဖို့စီစဉ်နေကြပါပြီ။ VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရှမ်းပြည်နယ်တောင်ပိုင်းမန်ရှူးမြို့နယ်ဟိုင်းပါဒုက္ခသည်စခန်းနေဒုက္ခသည်တွေရဲ့ဘဝပြောင်းလဲစုဆောင်ရေးအတွက်အရေးတကြီးအကူအညီတွေလိုအပ်နေတဲ့အတွက်အစိုးရတစ်လက်ထက်မှဖြည့်ရှင်းနိုင်ဖို့ရှမ်းပြည်နယ်မျိုးရသီမိုကရေစီအဖွဲ့ချုပ် NLD ပါတီတာဝန်ရှိသူတွေနဲ့ရှမ်းလူမှုအခြေပြုအဖွဲ့တွေကနေကြိုးပမ်းနေကြတာပါ။အခုခါဒုက္ခသည်တွေရဲ့အခြေအနေနဲ့ပတ်သက်လို့စစ်တမ်းကောက်ယူနေပြီးလွှတ်တော်တက်မှာတင်ပြသွားမယ်လို့ရမ်းမြင့်တဲ့ NLD ပါတီဥက္ကဋ္ဌဒေါက်ခင်မူးမူးကပြောပါတယ
်။ပြန်လဲထူအောင်ရေးလုပ်ဖို့အဲ့ဟာအဓိကလိုအပ်တယ်။ပြန်လဲထူအောင်ရေးဆိုတဲ့နေရာမှာစိုက်လို့ပြေးလို့ရတဲ့နေရာတွေမှာစိုက်ပြိုးဖို့အတွက်နေရာသုံးကရိယာတွေလိုတယ်။ကဘာတို့ပြောင်းလို့မျိုးစေ့တွေလိုတယ်။အဲ့ဒါတွေကမှတို့ကစစ်တော်ကိုတင်ပြပြီးတော့အစိုးရရဲ့အကူအညီကိုလည်းတောင်းဆက်မှာဖြစ်ပါတယ်။
ဟိုင်းပါဒုက္ခသည်စခန်းမှာစစ်ဘေးရှောင်နေတဲ့ဒုက္ခသည်တွေဟာ2015ခုနှစ်အောက်တိုဘာလ3ကမြောက်ပိုင်းရှမ်းပြည်တပ်မတော်နဲ့မြန်မာတပ်မတော်တို့အကြားစတင်ဖြစ်ပွားခဲ့တဲ့တိုက်ပွဲတွေကြောင့်နေရရင်းကိုစုံဟွာလိုက်ခဲ့တဲ့ကြေးရွာသားတွေဖြစ်ကြပါတယ်။တိုက်ပွဲကာလအတွင်းတောင်းနဲ့ချီထွက်ပြေးလာတဲ့ဒုက္ခသည်တွေဟာမိုင်းရှူးမြို့ပေါ်ကဒုက္ခသည်စခန်း5ခုနဲ့မိုင်းရှူးမြို့နယ်ဟိုင်းပါဝါဆော့ဒုက္ခသည်စခန်းချီတီမြို့နယ်ကဝန်ဝဒုက္ခသည်စခန်းတွေမှာခိုးလုံနေကြရပါတယ်။2015ခုနှစ်ဒီဇင်ဘာလဇန်မှာမြန်မာအစိုးရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်သမတော်ကိုယ်စားလှယ်တို့ကနေအပြစ်ခတ်ရစဲရေးတွေ့ဆုံဆွေးနွေးရေးသဘောတူညီချက်ကြောင့်ဒုက္ခသည်တချို့နေရကိုပြန်နေကြပြီမဲ့ကုန်းနေရွာ၊နောက်ပါမုံရွာ၊စုံခွန်ရွာကတိရခန့်တွေဟာနေရရင်းကိုပြန်ဖို့အခက်တွေ့နေစေဖြစ်ပါတယ်။စစ်ပွဲကာလအတွင်းမိုင်းရှူးမြို့နယ်ထဲကကျေးရွာတချို့ပျက်စီးသွားခဲ့တာကြောင့်နေရရင်းကိုပြန်ဖို့အခက်တွေ့နေတဲ့ဟိုင်းပါဒုက္ခသည်တွေရဲ့အခြေအနေကိုတော့ဒေါခင်မူးမူးကအခုလိုဆက်ပြောပါတယ
်။ရွာ6ရွာ၊အိမ်ကောင်စုဦးရေပေါင်း283ခု။အဲ့ဒီရွာတွေမှာက3ရင်းရွာဆိုလို့ရှိရင်ကျေးရွာတစ်ခုလုံးပျက်စီးသွားတယ်။အဲ့ဒီမြန်မာမုံပလောင်ရွာလည်းကျေးရွာတစ်ခုလုံးလုံးဝပျက်စီးသွားတယ်။နောက်တစ်ခါမြန်မာမုံနဲ့လီရှူးရွာအဲ့ဒါလည်းကျေးရွာလုံးဝပျက်စီးသွားတယ်။ပုံမဲ့ရွာကရွာရောပျက်စီးသွားတယ်သူတို့ရွာတစ်ပြန်တည်သေးတာပဲ။နောက်ကြာဆန်ပူကြာဆန်ပူကအဲ့ဒီရွာကိုပြန်ပြီးတော့နေထိုင်ဖို့အတွက်ထည့်ခဲနေရန်များတယ်။ကြာဆန်ပူကစပြီးတိုက်ပွဲဖြစ်တယ်နေရ။အဲ့ဒီရွာကကျန်းကျန်းနဲ့ဗမာပြတ်နှစ်ခုဓာတ်ထဲမှာကြာနေတဲ့ရွာတွေ။
ဒါပြင်စစ်ပွဲတွေကြောင့်ဒုက္ခသည်စခန်းတွေကလေးတွေအနေနဲ့လဲစိတ်တန်ရာရရှိတဲ့အခြေအနေကိုရှမ်းပြည်နယ်မျိုးရသီမိုကရေစီအဖွဲ့ချုပ်ဥက္ကဋ္ဌဒေါခင်မူးမူးကပြောပါတယ်
အခုကလေးငယ်တွေမှာစိတ်တန်ရာတွေကအရင်ရသွားတယ်ကလေးတွေကဓမ္မစကားပြောနိုင်ကြရင်ကိုထွက်ပြေးကြဘာလို့ဆိုတော့သူတို့ရှိတဲ့မှာဓမ္မစကားပြောနိုင်ကြရင်ဟာဓမ္မစစ်သားတွေလာပြီပေါ့အဲဒီလိုမျိုးတွေးနေတော့ဒီအစွဲကြီးကဆက်ပြီးဒီကလေးတွေလူကြီးဖြစ်တဲ့အထိပေါ်သွားမယ်ဆိုရင်ကျမတို့တိုင်းကြီးများနဲ့ချစ်စီရရင်ဒီဆောက်ရရမှာပုံတော့
လက်ရှိမှာဒေသတွင်းတိုက်ပွဲတွေညင်တက်နေပြီဖြစ်ပေမဲ့မြန်မာဆိုရကိုယ်စားလှယ်တွေနဲ့မြောက်ပိုင်းရှမ်းပြည်သမတော်ကိုယ်စားလှယ်တို့သဘောတူညီချက်အရဒုက္ခသည်တွေနေရရင်ပြန်လည်ရေးနဲ့ပြန်လည်ထူထောင်ရေးလုပ်ငန်းတွေအကူအညီပေးသွားမယ်ဆိုပေမဲ့လည်းလက်တွေ့မှာအကူအညီပေးဆောင်နေတာမျိုးမတွေ့ရှိရသေးဘူးလို့လည်းမိုင်းရှူးမြို့လူမှုကူညီရေးဖွဲ့ဝင်တွေကပြောပါတယ်။ဟိုင်းပါဒုက္ခသည်စခန်းနဲ့ဒုက္ခသည်တွေကတော့ရှမ်းတောင်လူငယ်ကွန်ရက်ဖွဲ့တွေရှမ်းလူငယ်ကွန်ရက်ဖွဲ့နန်းခုံပရဟိတဖွဲ့တွေကနေကူညီဆောက်ရှောက်ထားပါတယ်ခင်ဗျာ။